အမေရိကန်ဆိုးရွားကပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုရက်60ကြာဆိုင်းငံ့တဲ့ကာလအတွင်း HIV ဝေနာရှင်တွေအတွက်ပေးနေတဲ့ AIDS ရောဂါအကူအညီပေးရေးသမရရဲ့အရေးပေါ်အစီအစဉ် PEPFAR ကိုအသက်ကယ်တဲ့လူသားချင်းစာနာမှုအကူအညီဖြစ်တဲ့ကင်းလွတ်ခွင့်ပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကစနေနေ့ကပြောလိုက်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီ20ရက်နေ့ကသမ္မတဖြစ်တော်ဝန် UB နိုင်ပိုင်းအတွက်မှာပဲသမ္မတ Donald Trump ကပြည်ပကိုပေးနေတဲ့အကူအညီတွေဟာအမေရိကန်သားဦးစားပေးပထမဆိုတဲ့နိုင်ငံသားရေးမူဝါဒနဲ့ကိုက်ညီမှုရှိမရှိဆိုတာကိုပြန်လည်သုံးသပ်ဖို့အတွက်အကူအညီပေးနေတာတွေကိုဆိုင်းငံ့ဖို့အမိန့်ပေးခဲ့တာပါအမေရိကန်ပြည်ထောင်စုကကမ္ဘာမှာအကူအညီတွေအများဆုံးပေးနေတဲ့နိုင်ငံဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကတော့အစောပိုင်းမှာအရေးပေါ်စာနယ်ဇင်းခအကူအညီတွေကိုကင်းလွတ်ခွင့်ပေးခဲ့ပြီးအဲ့နောက်အင်္ဂါနေ့မှာတော့အသက်ကယ်ဆေးဆေးဝါးကုသခွင့်အစားအစာနေထိုင်ခိုးလုံစရာနေရာနဲ့အသက်ရှင်ရပ်တည်နိုင်ဖို့တခြားအခြေခံလိုအပ်ချက်တွေကိုပါကင်းလွတ်ခွင့်နဲ့ခွင့်ပြုခဲ့ပါတယ်။ဒါမဲ့လည်းသမ္မတထရမ့်ရဲ့အမိန့်နောက်ဆက်တွဲကင်းလွတ်ခွင့်တွေမှာအသေးစိတ်အချက်အလက်တွေမဖော်ပြထားတာကြောင့်အကူအညီပေးရေးအဖွဲ့တွေအနေနဲ့သူတို့ရဲ့အလုပ်တွေကိုဆက်လုပ်လို့ရနိုင်လားမရနိုင်ဘူးလားဆိုတာရှင်းရှင်းလင်းလင်းမရှိပဲရှုပ်ထွေးမှုတွေရှိခဲ့တာပါနိုင်ငံသားဝန်ကြီးဌာနရဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးဘေးကင်းလုံခြုံမှုနဲ့တန်တမာရေးဌာနရဲ့ညွှန်ကြားချက်မှာတော့ PEPFAR season အတွက်အကူအညီတွေကိုခွင့်ပြုခဲ့ပြီးအဲ့ဒီထဲမှာ HIV ဝေနာသည်တွေကိုကုသစောင့်ရှောက်ရေး TB ဆုံးနာရောဂါအပါဝဲရောဂါမကူအောင်ကာကွယ်ကုသဖို့ဓာခွဲခန်းစစ်တာနဲ့အခြေခံလူသုံးကုန်ပစ္စည်းတွေနဲ့ဆေးဝါးတွေရရှိဖို့မိခင်ကနေကလေးတွေမကူးဆက်အောင်ကာကွယ်ဖို့တွေပါဝင်ကြောင်းရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ